တော်တာရှင်များရှင်မြန်မာငင်းချင်ရေးဖြစ်စင်မှာအိန္ဒိယကကူညီမယ်ဆိုပြီးအိန္ဒိယထိတ်တန့်အရာရှိတဦးကလက်တလုံးမှာပြောဆိုခဲ့တာကဒေတာရင်းမှာတရုတ်ရဲ့ဩဇာကိုတံပြန်ဖို့ပြောဆိုတာမျိုးဖြစ်နိုင်ပေမဲ့အိန္ဒိယအစိုးရအနေနဲ့အနာဒိစစ်ကောင်စီနဲ့တစ်ဖက်သက်ထိတွေ့ဆက်ဆံနေတာဟာလက်တွေ့ကျတဲ့ပြဿနာဖြေရှင်းနေမဟုတ်ဘူးလို့လေလာသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်လိုက်ပါတယ်ကိုငင်းချင်ဤပါရှင်
အိန္ဒိယနိုင်ငံရဲ့မြို့သားလူမျိုးရေးဆိုင်ရာလက်ထောက်အကြံပေးပုဂ္ဂိုလ် Mr. Vikram Misri နဲ့အလာဒိစ်စကောင်ဆောင်တို့အောက်တိုဘာ၄ရက်နေ့ပြည်တော်ကတွေ့ဆုံပွဲအပြီးမှာစစ်တပ်ထိန်းချုပ်ထားတဲ့သတင်းစာတွေကနေမျက်နှာဖုံးသတင်းတင်ခဲ့တယ်လို့မြို့မငင်းငယ်ရေးတွေအိန္ဒိယကကူညီနေပြီးမြို့မနိုင်ငံရေးဖြစ်ထွန်းမှုတွေနဲ့ NCA ငင်းငယ်ရေးလမ်းကြောင်းပေါ်ကိုထောက်ခံယုံကြည်ကြောင်းရေးသားဖော်ပြခဲ့ပါတယ်။အောက်တိုဘာ၅ရက်နေ့မှာလုပ်ခဲ့တဲ့ NCA နှစ်ပတ်လည်အခမ်းအနားမှာလည်းလက်မှတ်ထိုးထွင်းကနိုင်ငံတကာအသိအသိဖြစ်ပါဝင်ခဲ့တဲ့နိုင်ငံတွေရဲ့ကိုယ်စားလှယ်ဖြစ်Mr. Mystery ကမိန်ကွန်းပြောကြားမှာ NC လမ်းကြောင်းကိုထောက်ခံပြီးဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာနဲ့ Federal စနစ်တိစောက်ချင်းဆိုင်ရာတွဲဆုံဆွေးနွေးမှုတွေအပါအဝင်မြန်မာနိုင်ငံရဲ့ချိုးပန်းချက်တွေမှာလိုအပ်တာတွေကိုကူညီပေးနေတယ်လို့ထည့်သွင်းပြောသွားခဲ့တာပါ။ဒါကအိန္ဒိယအနေနဲ့ဒေသတွင်းအင်အားကြီးပြိုင်ဘက်တရုတ်ရဲ့မြန်မာရေးလွှမ်းမိုးမှုပေါ်တံပြန်လိုတာဖြစ်ပေမဲ့အိန္ဒိယအနေနဲ့မြန်မာငင်းချမ်းရေးကဏ္ဍမှာတော့တရုတ်ကိုပြောင်းနိုင်မယ့်အင်အားမရှိဘူးလို့ New Delhi အခြေစိုက်မူဝါဒသုတေသနစင်တာကသူတွေတည်သူဖြစ်တဲ့ Anshuman Chaudhary က VOA ကိုအခုလိုပြောပါတယ
် Given that China is a very is one of the core mediator
တရုတ်ကမြန်မာပြည်ဘက်ကမှအမြဲတမ်းအကြီးကဂျာဝင်စည်းစပ်ပေးနေတာပါဒါကိုအိန္ဒိယကပြိုင်ညင်တဲ့သဘောပါသူမှဒီလိုရည်ရွယ်ချက်ရှိပြီးယုံကြည်ကိုးစားထိုက်သူဖြစ်ကြောင်းပြလိုပါတယ်ပြီးခဲ့တဲ့တစ်နှစ်နှစ်နှစ်ကိုပြန်ကြည့်ရင်လည်းမြန်မာအရေးမှမဟုတ်ပါဘူးကျေးဝါရအနေနဲ့ပြောရင်နယူးဒီလီကအစိုးရကကဘာမှာပြည်ပကတိဖြစ်လာရင်တင်းနီးနဲ့ဖြည့်ရှင်းလိုကြောင်းပြသတာကိုတွေ့ရမှာပါရုရှားနဲ့ယူကရိန်းအရေးမှာလည်းဝန်ကြီးချုပ်မိုရီကအလားတူပြောခဲ့တာကိုတွေ့ရပါတယ်ဒါကြောင့်မြန်မာအရေးမှာလည်းဒေတာရင်းမှာဖြစ်ဖြစ်ကဘာမှာဖြစ်ဖြစ်ပြန်ပြေးပေးလိုတဲ့ပုံစံနဲ့ကိုက်ညီနေတာကိုတွေ့ရမှာပါဒါပေမဲ့တကယ်တမ်းမှာတော့အိန္ဒိယမှာမြန်မာအရေးဂျာဝင်စစ်ဆက်ဖြည့်ရှင်းပေးနိုင်စွမ်းနဲ့ဆွမ်းဆောင်ရည်မျိုးမရှိပါဘူ
းတစ်ဖက်မှာလည်းအိန္ဒိယကအနာသိန်းစစ်တပ်နဲ့ထိတွေ့ဆက်ဆံပြီးထောက်ခံမှုတွေပြတ်တနေတာကဒီမိုကရေစီတိုင်းပြည်အနေနဲ့စံနှုန်းတွေမကိုက်ညီဘူးလို့ဝေဖန်မှုတွေလည်းရှိနေပါတယ်ချင်းလူခွင့်ရေးအဖွဲ့ကစလိုင်းမန်ဟဲလျန်ကတော့ NCA စာချုပ်တုန်းကအသေးတသေးဖြစ်ပါခဲ့သူအနေနဲ့တာဝန်ရှိတယ်လို့ခံယူပြီးအိန္ဒိယကအခုနှစ်ပတ်လည်အခမ်းအနားကိုတက်တယ်ဆိုပေမဲ့အနာသိန်းစစ်တပ်ပေါ်အသိမှတ်ပြုတဲ့သဘောတက်ရောက်နေတယ်လို့ထောက်ပြပါတယ
်စစ်ကောင်စီအနေနဲ့ဘယ်လိုထိတွေ့ခွင့်ချုပ်ဖို့မှုရှိတယ်ဘယ်လိုထိတပ်ဖြတ်မှုတွေလုပ်နေလဲဘယ်လိုထိဒီလိုဘာလဲလူခွေးချက်ဖို့မလို့နေတယ်ဆိုအိန္ဒိယလည်း aware ပြီးပါတယ်ပေါ့နော်ဆိုတော့အဒီကိုတည်ရသားနဲ့ဒီလိုအိန္ဒိယဆူရအနေနဲ့အာစစ်ကောင်စီကိုအာဒီနေ့ထိတွေ့ဆက်ဆက်ဆက်ဆိုင်တာတော့အိန္ဒိယရဲ့လူခွေးကြီးအရတော်လကောင်ဒီမိုကရေစီရဲ့ဘာလဲအကြီးဆုံးနိုင်ငံအရတော်လကောင်အိန္ဒိယရဲ့အာ policy နဲ့အနေထားတော့ဆန့်ကျင်နေလို့ကျွန်တော်ပြောလို့ရပါဘူး
အိန္ဒိယဆူရအနေနဲ့စစ်ပွဲအကျိုးစီးပွားပြင်မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့သူ့ရဲ့ပြည်နယ်တွေမှာလက်နက်ကိုင်အဖွဲ့အစည်းတွေရှိနေလို့လုံခြုံရေးအမြင်နဲ့1990ခုနှစ်များကလေးကစစ်ဆိုးရအဆက်ဆက်နဲ့ထိတွေ့ဆက်ဆံမှုတွေပုံမှန်လုပ်နေကြတာပါ။ဒေါင်ဆန်းစုကြည်ဦးဆောင်တဲ့ရသားဆိုးရခင်မှာလည်းနိုင်ငံအစ်မြင့်ခေါင်းဆောင်တွေအပြန်အလှန်ခီးစဉ်တွေရှိခဲ့ပြီးဆက်ဆံရေးတိုးမြင့်ခဲ့တာတွေရှိလို့အိန္ဒိယဟာမြန်မာဘက်ကတက်လာသမျှအဆိုးရတိုင်းနဲ့အဆင်ပြေအောင်နေနေတယ်လို့တချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့အခုတကြော့ပြန်ဆက်အနာသိန်းခင်မှာအိန္ဒိယဆိုရအနေနဲ့ဘသူနိုင်မလဲဘသူရှုံးမလဲစောင့်ကြည့်ပြီးချင်းကပ်တာမျိုးမဟုတ်ပဲမြန်မာလူထုရဲ့အကျိုးစီးပွားကိုအမှန်တကယ်လိုလားရင်မြမအခြေအနေမှန်ကုန်နားလည်ဖို့လိုတယ်လို့ဆလိုင်းမန်ဟဲလျန်ကတောင်းဆိုပါတယ
်အိန္ဒိယရဲ့ interest ကအချင်းကမ္ဘောကတပစ်တလန်နဲ့သူရဲ့စီးပွားရေးဆိုင်ရာပြီးတော့ economic perspective နဲ့အများကြီးမြန်မာနိုင်ငံမှာချင်းကပ်မှုရှိနေတာပေါ့ကြီးနေတာပေါ့မတူနိုင်မလဲဘသူရှုံးမလဲဆိုရဟာဆိုရပုံစံမျိုးနဲ့ကျွန်တော်ချင်းကပ်နေတယ်လို့ကျွန်တော်တုံ့ပြန်လို့ရတာပေါ့နော်ဆိုအိန္ဒိယနေနဲ့မြန်မာနိုင်ငံရဲ့အနေထောက်တော့နားလေပြလို့တော့ပေါ့နော်ဆိုတော့စစ်ကောင်စီကဘယ်လိုတိရှိပြီလဲပြီးရင်တော့ဗာလဲအတက်ခံတွေကဘယ်လိုတိရှိပြီဆိုရဟာကိုနားလေပြလို့တော့ပေါ့
ဒီချက်ကိုအိန္ဒိယသူတေသည် Anshuman Chaudhary ကလည်းထောက်ခံပါတယ်အိန္ဒိယနေနဲ့မြန်မာအရေးစိတ်စေတနာရှိရင်ဒါပြင်သူ့ရဲ့အကျိုးစီးပွားတွေကိုတကယ်ကာဝယ်လို့ရင်ဘက်ပေါင်းစုံနဲ့ထိတွေ့ဆက်ဆံရမယ်လို့ထောက်ပြပါတယ
်။ If India wants to secure and protect its interests,
India အနေနဲ့သူ့ရဲ့အကျိုးစီးပွားတွေကိုလုံခြုံအောင်ကာကွယ်လို့ရဆိုရင်ထိရောက်မှုမရှိတဲ့စစ်အစိုးရထိန်းချုပ်ထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာတွားရမယ့်နည်းလမ်းမဟုတ်ပါဘူး။ကျွန်တော်ပြောချင်တာကငြိမ်းချမ်းရေးစစ်ဆက်သူဖြန့်ပြေသူလုပ်ချင်တာကကောင်းပါတယ်။ဒ ဒါဟာကောင်းမွန်တဲ့ရည်ရွယ်ချက်တစ်ခုဖြစ်ပေမဲ့ကန့်သတ်ထားတဲ့တစ်ဖက်သက်ညီညာရေးလုပ်ငန်းစဉ်မှာဂျားဝင်လှုပ်ဆောင်တာထက်လုံးဝဝင်မပါတာကပိုကောင်းပါတယ်တကယ်ပဲစိစက်ပြန်ပြီးသူဖြစ်ချင်ရင်တော့သက်ဆိုင်သူအားလုံးနဲ့ကြီးတွေ့ဆက်ဆံရမှာပါ
ဒီလိုအနေထားကအိန္ဒိယရဲ့ပုံရိပ်ပြင်ဒီမိုကရေစီအင်အားစုတွေရဲ့အိန္ဒိယပေါ်ရှုမြင်ပုံတွေကိုလည်းထိကိုက်စေတယ်လို့သုတေသီ Axuman Chowdhury ကထောက်ပြပါတယ်ဒါပေမဲ့လက်ရှိအိန္ဒိယဆိုရသွားနေတဲ့စစ်တပ်နဲ့ပိုးပြီးထိထွေဆက်ဆံနေတဲ့လမ်းကြောင်းကတော့ချက်ချင်းပြောင်းလဲသွားမှာမဟုတ်ဘူးလို့ဆိုပါတယ
် The only possibility or likelihood or likely scenario where the Indian policy would change
အိန္ဒိယရဲ့မူဝါဒပြောင်းလဲမယ်တခုတွေသောဖြစ်နိုင်ခြေကတော့စစ်မြေပြင်မှာပြက်ပြက်သားသားအပြောင်းလဲတစ်ခုဖြစ်လာခဲ့ရင်ဖြစ်လာနိုင်ပါတယ်စစ်ကောင်စီကတည်တည်သားသားပြိုကျနေကြောင်းထင်ရှားလာတဲ့အခါမှာဖြစ်လာနိုင်ပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ပြည်သူ့ကာကွယ်ရေးတပ် PDF တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်း EAO တွေဘက်ကအနိုင်ရယူနေတဲ့ဆပဲတစုတစည်းတည်းရှိပြီးအနိုင်ရမှဖြစ်လာနိုင်ပါမယ်
တော်လိုင်းရင်းနဲ့ဒီမိုကရေစီအင်အားစုဘက်ကစုစုစည်းစည်းအနေထားမျိုးရှိရလားဆိုပြီးအိန္ဒိယအစိုးရဘက်ကအဓိကစိုးရင်ချက်ရှိနေတယ်လို့အိန္ဒိယသုတေသီ Axuman Chowdhury ကထောက်ပြပါတယ်တစ်ဖက်မှာလည်းမြန်မာဒီမိုကရေစီအင်အားစုတွေအနေနဲ့အိန္ဒိယအစိုးရမီဒီယာနဲ့လူမှုအဖွဲ့အစည်းတွေနဲ့ထိတွေ့ဆက်ဆံမှုတွေကိုပုံမတိုးချဲ့ဖို့လိုနေကြောင်းသူကအကြံပြုထားပါတယ်ခင်ဗျာ